ပြစ်ခတ်တက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ GMC ရဲ့နှစ်ရက်ကြာအစည်းအဝေးဟာဒီကနေ့ပြီးဆုံးသွားခဲ့ပြီးလုပ်ငန်းဆောင်ရွက်မှုဟာတစ်နှစ်တာကာလအတွင်းအဓိကကြုံတွေ့နေရတဲ့အခက်အခဲနဲ့စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတာကိုအဓိကဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးချက်တွေမှာအပြန်အလှန်ဆက်သွယ်ဆောင်ရွက်မှုတိုင်ကြားမှုတွေပေါ်မှာကင်တွယ်ဖြေရှင်းမှုမြေမြုံမှန်ရှင်းလင်းရေးနည်းမြေသတ်မှတ်ရေးစတဲ့အချက်တွေပါဝင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရန်ကုန်မြို့အမျိုးသားပြည်နယ်တင့်ပြည်ရင်နဲ့ညီချင်းဘူဌာန RPC မှာဒီက21ရက်နဲ့22ရက်နေ့တွေမှာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ရဲ့ပြည်ထောင်စုအဆင့်ပြည်နယ်နဲ့တိုင်းဒေသကြီးအဆင့်တွေပူးပေါင်းပြီးပထမဆုံးအကြိမ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီနှစ်ရက်ကြာဆွေးနွေးပွဲမှာ JMC ကော်မတီအဆင့်ဆင့်ရဲ့လုပ်ငန်းဆောင်ရွက်မှုဆိုင်ရာအားသာချက်အားနည်းချက်အခက်အခဲနဲ့စိန်ခေါ်မှုတွေကိုအသီးသီးတင်ပြခဲ့ကြပြီးစိန်ခေါ်မှုအနေနဲ့အချက်15ချက်လောက်ရှိကြောင်းဆွေးနွေးခဲ့ပါတယ်အဓိကကျတဲ့စိန်ခေါ်မှုတွေကိုတော့ JMC ပြည်ထောင်စုအဆင့်ကော်မတီရဲ့အတွင်းမှုတစ်ဖြစ်တဲ့ချင်းမျိုးသားတပ်ဦးကဒေါက်တာရွှေခါကစီဝေးပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်အဲပထမကတော့ဒီ JMC Unit JMC S အကြတဲ့မှာကျွန်တော်တို့ဘယ်လိုပူးပေါင်းမှုတွေလုပ်ကြမှာ communication အဲ့ဒီကိစ္စကိုကျွန်တော်ဆွေးနွေးပါတယ်နောက်တစ်ခုကတော့ဒီကျွန်တော် complaint letter ပေါ့အဲ့ဒါမျိုးတွေတစ်ခါတစ်ခါနေတန်ကြာမှုတွေလုပ်ရဲသက်ဆိုင်ရာကိုတန်ကြာချင်းခံရတဲ့ဒီအဖွဲ့အစည်းဘက်ကနေဟိုဘယ်လိုလုပ်ပြန်ရမလဲဆိုတဲ့ဟာတွေပြီးတော့ဒီ JMC S မှာကျွန်တော်တို့ဟိုရုံးဝန်ထမ်းကိစ္စတွေပြီးတော့မှဒီဟိုဒီ mining ကိစ္စ demarcation ကိစ္စအဲ့ဒါတွေစသဖြင့်ပေါင်းပါ
ဒီ mining ကမြေမြုံပိုင်းရှင်းလင်းရေးနဲ့ပတ်သက်ပြီးစီမံချက်ရေးဆွဲဖို့ဗန္ဓာရီအခြေအနေအရနှစ်ဖက်အဖွဲ့တွေညှိနှိုင်းဆောင်ရွက်ဖို့စတင်ဆောင်ရွက်မယ်ဆိုရင် GMC S ကပြည်내အဆင့်မှာစီမံချက်ရေးဆွဲဆောင်ရွက်ဖို့ဆွေးနွေးခဲ့ကြောင်း GMC ပြည်ထောင်စုအဆင့်ကော်မတီရဲ့အတွင်းမှုနှင့်ဖြစ်တဲ့ဗိုလ်မှူးကြီးဝဏ္ဏအောင်ကပြောပါတယ်
။ဒီ mining ရှင်းလင်းတဲ့အခါမှာပြည်သူလူထုအများဆုံးအုံပြုတဲ့လမ်းတွေနေရာတွေပေါ့နော်ဒါတွေကိုအဓိကထားပြီးတော့အစိမ်းသာသွားဖို့အပြင်လူလူအများစုတုံးတဲ့အရက်ဒီစားတွေဒါတွေတို့အရင်ဆုံးစောင့်သွားဖို့ဒါဒီနေ့တော့အပေါ်လုံးကညှိနှိုင်းကြပါလေဒီပေါ်မှာလည်းတို့တက်ဆိုင်ရာ GFC S Lite အစီအမံချက်တွေပြန်လည်ညှိနှိုင်းပြီးတော့ရေးဆွဲပါရေးဆွဲပြီးတော့ဒီမိုင်းလေးနဲ့ပတ်သက်ပြီးတော့စတင်ဆောင်ရွက်လို့ရပြီဆိုတာနဲ့တို့စီမံချက်အတိုင်းအများဆုံးဆောင်ရွက်နိုင်ဖို့အတွက်လည်းဆောင်ရွက်နိုင်ဖို့ဒီနေ့တော့ညှိနှိုင်းခဲ့တာရှိပါတယ်
demarcation ကနေမြေသတ်မှတ်ရေးအတွက်ကိုတော့ JMC U ကပြည်ထောင်စုအဆင့်ကမူဝါဒချမှတ်ပြီး JMC S ကပြည်내အဆင့်ပူးတွဲစောင့်ကြည့်ရေးကော်မတီအတွင်းမှာညှိနှိုင်းပြီးပြန်လည်ပြင်ပြဖို့ဆွေးနွေးခဲ့ကြပါတယ်ပြစ်ခတ်တိုက်ခိုက်ရေးဆိုင်ရာသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်မြေထိုးသေးတဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ကအပြစ်ခတ်ရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီကိုနိုင်ငံတကာအစိုးရကိုယ်စားလှယ်ပါဝင်ဖို့အဆိုပြုထားတာရှိပါတယ်နိုင်ငံတကာကိုယ်စားလှယ်ပါဝင်ရေးနဲ့ပတ်သက်ပြီးဗိုလ်မှူးကြီးဝန်ထမ်းအောင်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ
်ကျွန်တော်တို့ဒီပူးတွဲစောင့်ကြည့်တာတော့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားနဲ့ကျွန်တော်တို့တိုင်းသားတွေအနေအထားတော့ကျွန်တော်တို့ကဟုတ်အိမ်ရင်းပြဿနာဒါကိုအောင်ရှင်းရမယ်ဆိုတဲ့အခြေခံစဉ်းစားချက်နဲ့ကျွန်တော်ဒီ JMC စတင်ဆောင်ရဲ့လုပ်ခဲ့တာဖြစ်တဲ့တွေ့ကိုအိမ်ရင်းပြဿနာကိုဒါဒီတိုင်းသားညီကိုချင်းပဲဖြေရှင်းပါဖြစ်တော့တယ်ကျွန်တော်တို့စောင့်ကြည့်ရမှာတော့ပြင်ပကဆိုတော့ပြောတယ်နိုင်ငံသားသားပေါ့နော်ခေါ်ခြင်းမရှိပဲလေကျွန်တော်တို့တမှုထူးပြီးတော့ကျွန်တော်တို့ရဲ့အရသာကိုယ်စားလှယ်ဆိုပြီးတော့ကျွန်တော်ထည့်သွင်းထားခြင်းဖြစ်ပါတယ်အမှားတည်းဒီအရသာကိုယ်စားလှယ်အနေနဲ့ဒီတက်နှစ်ဖွဲ့ချားမှာဒီအလဲရနေပြီးတော့သိမိပေးနိုင်ဖို့ဆိုတဲ့ဒီလိုချက်နဲ့ပဲပွားဖို့ရှိပါတယ်နိုင်ငံသားကစောင့်ကြည့်သူကိုဒီလိုရှိပါတော့ထည့်သွင်းဖို့ဆိုတော့အစရေရတဲ့အချိန်ကမှမစင်စားခဲ့တဲ့အတွက်ထည့်သွင်းပါလည်းမဟုတ်ဘူးဆိုတော့ပြောလို့ပါ
လက်ရှိပြီးဆုံးသွားတဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့နှစ်ရက်ကြာစည်းဝေးကို GMC ပြည်ထောင်စုအဆင့်တိုင်းဒေသကြီးနဲ့ပြည်내အဆင့်ကတက်မတော်သားကိုယ်စားလှယ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်နဲ့အရသာကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်။လောလောဆယ်မှာတော့တနင်္သာရီနဲ့ပဲခူးတိုင်းဒေသကြီးကရင်မွန်နဲ့ရှမ်းပြည်နယ်တွေမှာတိုင်းဒေသကြီးနဲ့ပြည်내အဆင့် GMC ကော်မတီတွေဖွဲ့စည်းထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာလောလောဆယ်တိုင်းဒေသလက်နက်ကိုင်အဖွဲ့22ဖွဲ့လောက်ရှိနေပြီးအဖွဲ့10ဖွဲ့ကသာ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်